ဒီကနေ့နိုဝင်ဘာ6ရက်အင်္ဂါနေ့မှာအမေရိကန်သက်တမ်းဝက်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေမဲပေးကြဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဒီကနေ့ဆိုသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းပထမနှစ်နှစ်ဆောင်ရွက်မှုအပေါ်အကဲဖြတ်မှုဖြစ်တဲ့အပြင်ဝါရှင်တန် DC မှာအာဏာချိန်ဝင်ရှာညှိမှုကိုပြောင်းလဲစေနိုင်တယ်လို့သမ္မတထရန့်ရဲ့ကြမ်းရှိနေတဲ့သက်တမ်းတွေအပေါ်မှာလည်းတက်ရောက်မှုရှိစေနိုင်မှာပါ။ဒါကြောင့် Republican တို့အနိုင်ရရှိရေးအတွက်သမ္မတထရန့်ကနောက်ဆုံးအချိန်ထိမဲဆွယ်စည်းရုံးလှုပ်ရှားနေတယ်လို့ဒီမိုကရက်တွေဘက်ကလည်းသမ္မတဟောင်းဘရက်အိုဘားမားကဥဆောင်မဲဆွယ်လှုပ်ရှားခဲ့ပါတယ်။အကြောင်းစုံကိုတော့ဒေါ်လာလသန်းကစူးစီးတင်ပြထားပါတယ်
။သမ္မတထရန့်ကတက်တန်းဝယ်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားရမှာသူ့ရဲ့ Air Force One သမ္မတလေယာဉ်ကိုလွန်ပြန်ရေးအဖြစ်သုံးပြုပြီးဒီနေ့ကျင်းပမဲ့ရွေးကောက်ပွဲမတိုင်မီတည့်ရက်အလိုတင်းလာနေက Ohio, Indiana နဲ့ Missouri ပြည်နယ်တို့ကိုသွားရောက်မဲဆွယ်လှုပ်ရှားခဲ့တာဖြစ်ပါတယ်။ဒီမီဒီယာတွေကတော့ဒီကနေ့ကျင်းပမဲ့စက်တန်းဝယ်ရွေးကောက်ပွဲဟာတကယ်ဆိုသမ္မတထရန့်ရဲ့တာဝန်ထမ်းဆောင်မှုအပေါ်လူမှုဆန္ဒသဘောထားအမြင်ခံယူမှုပဲဖြစ်တယ်လို့ရှုမြင်ကြပါတယ်။ထက်လွတ်တော်မှာအမတ်တရားနဲ့6နှစ်သက်တမ်းစီပြီးပြန်ရွေးကောက်တင်မြှောက်မဲ့အမတ်နေရာ35နေရာအတွက်သမ္မတထရန့်ကသူ့ရဲ့ထက်လွတ်တော် Republican အမတ်အများစုတွေဆက်အနိုင်ရဖို့ကိုအင်တိုက်အတိုက်နဲ့ဆွေးလှူရှာခဲ့ပါတယ်။Tennessee ပြည်နယ်မှာ mess ပဲလှူရှာစဉ်သမ္မတ Trump က
Democrats want to invite caravan after caravan of illegal aliens
ဒီမိုကရက်တွေကတရားမဝင်လာရောက်အခြေချမဲ့သူတွေကိုကျွန်တော်တို့နိုင်ငံကိုတသုတ်ပြီးတသုတ်လာရောက်နိုင်ဖို့ဖိတ်ခေါ်ခြင်းကြတာဖြစ်ပါတယ်ကျွန်တော်ကတော့ဒါကိုလက်မခံနိုင်ပါဘူးဘယ်နိုင်ငံကမှကိုယ့်နေနိမိတ်တွေကိုဖြတ်ကျော်ဝင်လာတာခွင့်ပြုမှာမဟုတ်ပါဘူးဒါကျူးကျော်မှုသာဖြစ်ပါတယ်ဘယ်သူတွေကဘာပြောပြောကျွန်တော်တိတ်ကြွမဆိုင်ပါဘူးမီဒီယာရဲ့မမှန်မကန်လှုပ်ကြံသတင်းတွေကိုလည်းကျွန်တော်ဂရုမဆိုင်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုကိုကျူးကျော်ဝင်ရောက်တာသာဖြစ်ပါတယ
်ထရမ့်တိုင်းပြီးသမ္မတတက်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကလည်းဒီမိုကရက်တွေကိုစားအပူတပြင်းမဲဆွယ်လှုပ်ရှားခဲ့တာတွေ့ရပါတယ်သူကဒီတက်တန်းဝယ်ရွေးကောက်ပွဲမှာဒီမိုကရက်မဲဆန္ဒရှင်တွေထွက်မဲပေးကြဖို့လိုက်လံနှုတ်ဆော်ခဲ့ပါတယ်
When you vote Illinois, you can reject that kind of politics.
Illinois မဲဆန္ဒရှင်တွေမဲထွက်ပေးကြပါဒါမှလည်းလက်ရှိနိုင်ငံရေးအခြေအနေကိုလက်မခံဘူးဆိုတာပြသနိုင်ပါပါနိုင်ငံရေးဖော်ဆောင်မှုမှာပါဝင်ခြင်းအပြင်စိုးရွားတဲ့အပြုအမူတွေကိုထိန်းချုပ်နိုင်မှာဖြစ်ပါတယ် Illinois မဲဆန္ဒရှင်တွေမဲထွက်ပေးကြခြင်းအပြင်အကြောက်တရားတွေထက်မျှော်လင့်ချက်ကိုရွေးချယ်နိုင်ကြမှာဖြစ်ပါတယ်
တက်တန်းနဲ့ရှိတဲ့အောက်လွတ်တော်အမတ်နေရာ435နေရာစလုံးရွေးကောက်ပွဲဝင်ကြရမှာဖြစ်ပါတယ်။အောက်လွတ်တော်မှာအရင်ဒီမိုကရက်အမတ်အများစုခေါင်းဆောင်ဖြစ်ခဲ့ပြီးအခုလက်ရှိအမတ်နည်းစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွတ်တော်အမတ်နန်စီပလိုစီကဒီချိန်အောက်လွတ်တော်မှာဒီမိုကရက်တွေထိန်းချုပ်မှုပြန်ရဖို့တေချာတယ်လို့သတင်းမီဒီယာကအခုလိုပြောခဲ့ပါတယ်။
Under 100 hours until we'll know the results of the election and what I speak from the ground I travel
နိုင်တရားတော်မရှိတော့တဲ့အချိန်တွေမှာကျမတို့ရွေးကောက်ပွဲမှာအနိုင်ရမှာကိုသိကြတော့မှာပါကျမကဒီလိုပြောနိုင်တာကနိုင်ငံတစ်ဖက်မှာမဲဆွယ်လှူရှားခဲ့လို့ပါကျမတို့ပါတီအတွက်နိုင်ငံရေးစစ်နတ်ဝန်ထမ်းတွေနဲ့ကျမစကားပြောရမှာလေသူတို့တွေဟာတိမ်တက်တိမ်ဆင်းလိုက်လာမြင်းမြန်းကြရမှာဒီရွေးကောက်ပွဲတွေလူမှုကသိစိတ်အားထက်သန်နေတာကိုတွေ့ကြရတယ်လို့ဆိုပါတယ်အခုခမ်းမန်းချက်ကကိုရင်သွားရောက်လေးလာခဲ့သူတွေရဲ့ပြောပြချက်ဖြစ်ပါတယ်။ဘဲလောက်အကွာနဲ့နိုင်ရမလဲဆိုတာကတော့မဲထွက်ပြီးကြသူတွေပေါ်မှာမူတည်ပါတယ်။မဲပြီးသူများလေလေနိုင်ရတာများလေလေဖြစ်မှာပါလို့နန်စီပလိုစီကပြောသွားတာဖြစ်ပါတယ်။အောက်လွတ်တော်မှာဒီမိုကရက်ထိန်းချုပ်နိုင်မှုအလားအလာဟာ 88.5% ခန့်နှုန်းရှိပြီး Republican တွေထိန်းချုပ်နိုင်မှုအလားအလာကတော့ 12.5% ခန့်နှုန်းရှိတယ်လို့ရွေးကောက်ပွဲခမန်းချက်တွေကဆိုပါတယ်အထက်လွှတ်တော်မှာတော့ Republican တွေထိန်းချုပ်မှုဟာ 83.2% ခန့်နှုန်းတည်ကြပြီး Democrat တွေထိန်းချုပ်မှုက 16.8% ခန့်နှုန်းတည်ကြတယ်လို့ခမန်းကြပါတယ်လက်ရှိမှာအောက်ကောအထက်လွှတ်တော်မှာပါ Republican တို့ထိန်းချုပ်ထားပြီးအိမ်ဗီရောမှာလည်းသမ္မတက Republican ဖြစ်တဲ့အတွက်ကြောင့်သမ္မတ Trump အနေနဲ့သူ့ရဲ့နိုင်ငံရေး policy တွေချမှတ်အကောင့်ထဲပေါ်ရမှာပိုပြီးလွယ်ကူခဲ့တာဖြစ်ပါတယ်တကယ်လို့အောက်လွှတ်တော်ထိန်းချုပ်မှုကိုဒီမိုကရက်တွေကတော့ရရှိခဲ့ရင်သမ္မတထရမ့်အနေနဲ့သူကြံရှိတဲ့သမ္မတတက်တန်းနှစ်နှစ်အတွက်လောက်ကင်နှံစွမ်းဟာပိုပြီးခက်ခဲသွားမှာဖြစ်ပါတယ်ဒီကနေ့ကျင်းပဖို့ရှိတဲ့တက်တန်းဝယ်ရွေးကောက်ပွဲတွေပေါ်မဲဆန္ဒရှင်တွေရဲ့စိတ်အားထက်သန်မှုကတော့နှစ်20အတွင်းမှာအများဆုံးပဲဖြစ်ပါတယ် မဲဆန္ဒရှင်30သန်းတို့ဟာကြိုတင်မဲပေးခဲ့ကြပြီးဖြစ်တယ်လို့မဲပေးဖို့မှတ်ပုံတင်သူတွေလည်းတိုးနေပါတယ်။ဒါပြင်ဒီဝေကောက်ပွဲမှာအမျိုးသမီးမဲဆန္ဒရှင်62ရာခိုင်နှုန်းတို့ကဒီမိုကရက်တစ်ဘက်ကမဲပေးဖို့ရှိပြီးအထက်လွှတ်တော်နဲ့အောက်လွှတ်တော်ရွေးကောက်ပွဲ200စလုံးမှလည်းဝင်ရောက်ရွေးချယ်ခံမဲ့အမျိုးသမီးဦးရေဟာ256ဦးရှိပါတယ်။ဒါကြောင့်ဒီတက်တန်းဝဲရွေးကောက်ပွဲဟာအထက်နဲ့အောက်လွှတ်တော်200စလုံးမှအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေအများဆုံးပါဝင်လာဖို့လည်းရှိပါတယ်ရှင်။